ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာနှစ်နှစ်ပြည့်တဲ့ဖေဖော်ဝါရီ1ရက်အင်္ဂါနေ့မှာပဲဩစတြေးလျအစိုးရကမြန်မာနိုင်ငံကိုနောက်ထပ်ဒဏ်ခတ်အရေးယူလိုက်ပါတယ်မြန်မာအပြင်အီရန်နိုင်ငံကိုပါအရေးယူလိုက်တာဖြစ်ပြီးအဲ့ဒီနိုင်ငံတွေရဲ့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်အခုလိုအရေးယူရတာဖြစ်ကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဝမ်ကကြေညာပါတယ်ဆစ်ဒနီမြို့ကနေ VOA သတင်းတော်ဖေးမာစာပေးပို့တဲ့သတင်းတော်ကိုတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျအစိုးရကအမေရိကန်ပြည်ထောင်စုကနေဒါနဲ့ဗြိတိန်နိုင်ငံတို့လိုပဲမြန်မာအပေါ်ဒဏ်ခတ်အရေးယူမှုအတက်တွေကိုချမှတ်လိုက်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းခဲ့တယ်လို့ဒေါ်ဆန်းစုကြည်ကပါအဲ့ဒီအချိန်ကစပြီးနှစ်နှစ်ကြာလာတဲ့အထိဖမ်းဆီးအကြမ်းချထားတဲ့စစ်တပ်အာဏာပိုင်တွေကိုဖိအားပေးဖို့အတွက်အခုလိုထပ်ပြီးအရေးယူတာဖြစ်ကြောင်းသုံးသပ်သူတွေကပြောပါတယ်။မြန်မာစစ်ကောင်စီအဖွဲ့ဝင်အများအပြားနဲ့စစ်တပ်ပိုင်းကော်ပိုရေးရှင်းကြီးနှစ်ခုကိုဩစတြေးလျကပြစ်မှတ်ထားအရေးယူလိုက်တာဖြစ်ပါတယ်။စစ်ကောင်စီကအာဏာသိမ်းဆန့်ကျင်သူတွေပေါ်မှာချိန်မုံမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူလိုက်တာဖြစ်ကြောင်းလန်ဒန်ကိုရောက်နေတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးတန်နီဝေါန်ကသတင်းတောက်တွေကိုပြောပါတယ်။
So after careful deliberation and consultation, Australia is imposing additional autonomous sanctions on those directly responsible for the military coup and ongoing repression and violence.
ဩစတြေးလျအနေနဲ့တည်တည်ချာချာဆွေးနွေးတိုင်ပင်ပြီးတော့မှမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုနဲ့လက်ရှိဖြစ်ပွားနေတဲ့ဖိနှိပ်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဓာတ်ရိုက်တာဝန်ရှိတဲ့သူတွေအပေါ်ပြည်ချအရေးယူမှုတွေနောက်ထပ်ချမှတ်လိုက်တာပါ။အဲ့ဒီထက်မှစစ်အုပ်ချုပ်ရေးကောင်စီကအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်16ယောက်အတွက်ခရီးသွားကန့်သတ်မှုတွေနဲ့ငွေကြေးဆိုင်ရာပြစ်မှတ်ထားအရေးယူတာတွေစစ်တပ်ထိန်းချုပ်လဲပတ်နေတဲ့လုပ်ငန်းတစ်ခုအတွက်ငွေကြေးဆိုင်ရာပြစ်မှတ်ထားအရေးယူတာတွေပါဝင်ပါတယ်
။မြန်မာအပြင်အီရန်နိုင်ငံကရဲတပ်ဖွဲ့နိုင်ငံရေးနဲ့စီးရေးဆိုင်ရာအရာရှိ16ယောက်ကိုလည်းဩစတြေးလျအစိုးရကအရေးယူဒဏ်ခတ်ခဲ့တာဖြစ်ပါတယ်။အနောက်နိုင်ငံတွေလှုပ်ဆောင်သလိုပဲဩစတြေးလျနိုင်ငံကလည်းအီရန်ကလူပုဂ္ဂိုလ်4ဦးနဲ့ကုမ္ပဏီ4ဦးကိုပြစ်မှတ်ထားပြီးအရေးယူလိုက်တာပါ။သူတို့ဟာယူကရိန်းအရက်သားတွေနဲ့အရက်ကအခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်ရမှာတုံ့ခဲ့မယ်လို့ယုံကြည်ရတဲ့ drone တွေရုရှားကိုရောင်းချတာပြုလုပ်တာတွေကြောင့်အရေးယူတာဖြစ်ပါတယ်။ဥရောပတပ်မက EU နဲ့ Britain နိုင်ငံတွေကတော့ Iran အစိုးရရဲ့မူဝါဒတွေခိုင်မြောင်အားဖြစ်ပေးတဲ့ Iran Islamic တော်လှန်ရေးအစောင့်တပ်ဖွဲ့ IRGS ကိုအစွန်းရောက်အဖွဲ့စည်းတစ်ခုဖြစ်နေကြီးညာတဲ့မတဲ့စဉ်းစားနေတာလည်းဖြစ်ပါတယ်။မြန်မာအတွက်ချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေဟာမြန်မာနိုင်ငံတွင်းကပြည်သူတွေရဲ့အခြေအနေတွေတိုးတက်မှုရှိလာပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ပြီးရှောင်နေပြီလို့ဩစတြေးလျအစိုးရကမြင်လာရတဲ့အချိန်ထိချမှတ်ထားမှဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဝန်းကပြောပါတယ်